မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်တွေအရေးပတ်သက်ပြီးတော့ဗုဒ္ဓဘုရင်ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲတစ်ခုလုပ်ခဲ့ပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်ပြီးကော်မတီဝင်လွှတ်တော်အမတ်တွေကသုံးသပ်ပြောဆိုကြသလိုကြားနာပွဲမှာတက်ရောက်တင်ပြသူတွေကလည်းသူတို့သိရှိထားတာတွေကိုအစီအခံတင်ပြကြပါတယ်။ကိုကျော်ကျော်သိန်းကအပြည့်အစုံကိုပြောပြမှာပါရှင
်။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှခဏရင်နှီးပါးကြကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးတဲရှိရခိုင်ပြည်နယ်ကအချင်းတွေနဲ့ဖြစ်ရက်တွေကိုလွတ်တော်အမတ်တွေနဲ့တက်ရောက်အစီရင်ခံသူတွေကအကြေတုံးပြောဆိုမေးမြန်းတင်ပြခဲ့ကြတာပါ။ကော်မတီဥက္ကဋ္ဌအောက်လွတ်တော်အမတ် Advice ကပြောတော်တာမှာ
The government of Burma cannot be allowed to blatantly and cruelly mistreat
ညမွတ်စလင်တွေနဲ့အခြားလူမျိုးစုတွေကိုမြန်မာအစိုးရကအပြင်းအထန်ရေးရစစက်ပြုမှုနေတာခွင့်ပြုထားလို့မဖြစ်နိုင်ပါဘူး။အမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရိုဟင်ဂျာအရေးနဲ့လူအခွင့်အရေးကိုဦးစားပေးကိစ္စအဖြစ်သတ်မှတ်ရပါမယ်။အကြံဖက်အခြေအနေတွေကိုရပ်ပစ်ဖို့အတွက်ကျွန်တော်တို့လုပ်နိုင်သမျှနည်းလမ်းတွေအကုန်လုံးကိုအသုံးပြုတင်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရင်အမေရိကန်သမ္မတတွေလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေတွေအမိန့်ကြေညာစာတွေဟာမြန်မာနိုင်ငံကပြဿနာတွေကိုကံကြမ်းပြင်ဆင်တာမှာအသင့်တော်ဆုံးနည်းလမ်းမဟုတ်ခဲ့ဘူးလို့ The Heritage Foundation အာရှကြီးရာလိလာမှုဌာနကညွှန်ကြားရေးမှူး Walter Lumen ကထောက်ပြပြီးအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့လှုံ့ဆော်တဲ့နာတွေကိုတင်ကြတာမှာနိုင်ငံသားစစ်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်နောက်ထပ်မလုပ်ဖို့အကြံပြုတင်ပြသွားပါတယ
် Remove authorities in the 2015 National Defense Authorization Act granting DOD
ညီမစစ်ဖက်ကိုအကြံပေးဖို့တင်ကြားပေးဖို့လက်ကျင့်ပေးဖို့ကာကွယ်ရေးဌာနကိုခွင့်ပြုထားတဲ့2018ခုနှစ် National Defense Authorization Act MDAA ပါပြဋ္ဌာန်းချက်တွေကိုဖယ်ရှားဖို့အထက်လွှတ်တော်အမဂျိုမကင်းကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လမ်းကြောင်းနဲ့လှုပ်ဆောင်ချက်တစ်ခုဖြစ်ပါတယ်ဒီလိုလုပ်ငန်းမျိုးတွေအတွက်အခြေခံချပေးထားတဲ့2015ခုနှစ် MDAA ဥပဒေပါပြဋ္ဌာန်းချက်တွေကိုကွန်ဂရက်လွှတ်တော်ကဖျက်သိမ်းပြီးနောက်ထပ်အရေးယူလှုပ်ဆောင်သင့်ပါတယ
်မစ္စတာလိုမန်အပါအဝင်ဂျန်နယ်လူတွေအကြံပြုတင်ပြသွားတဲ့အထက်မှာစစ်ဖက်ချင်းဆက်ဆံရေးမလုပ်ဖို့အပြင်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်ကံခွင့်ကိုပြန်ပြီးကန့်သတ်ဖို့မြန်မာစစ်ဖက်တာဝန်ရှိသူတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့အထူးတန်ခတ်အရေးယူတဲ့လူပုဂ္ဂိုလ်များစီးရင် SDN list ထဲမှာမြန်မာစစ်ဖက်ခေါင်းဆောင်တွေကိုထည့်သွင်းဖို့စသည်အားဖြင့်တန်ခါအရေးယူမှုမျိုးစုံချမှတ်ရေးတင်ပြသွားတာရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ၄သိန်းကျော်ထွက်ပြေးသွားရတဲ့အကြောင်းရင်းတွေကိုကိုင်တယ်ပြေရှင်းတာမှာမြန်မာစစ်တပ်ဒေါ်ဆန်းစုကြည်နဲ့နိုင်ငံတကာအတိုင်းအဝန်ကတာဝန်ယူလှုပ်ဆောင်ရမှာတွေကိုတင်ပြသွားသူကတော့ Refugees International အဖွဲ့ကလူခွင့်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူဒန်နီယယ်ဆူလီဗန်မှာ
First and foremost as we've heard a name I think we should be hearing more and more is Senior General Min Aung Hlaing.
ပထမဆုံးနဲ့အဓိကအကြဆုံးကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်တပ်ဟာဒီပြဿနာကိုတိုက်ရိုက်တာဝန်ရှိပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ကြတာမှာမြန်မာစစ်သားတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေဟာအဓိကတာဝန်ရှိသူတွေဖြစ်ပြီးအဲ့ဒီချိုးဖောက်မှုတွေအဆုံးသတ်ဖို့အကောင်ဆုံးအနေအထားမှာရှိနေကြသူတွေဖြစ်ပါတယ်
။ American Holocaust Attainment ပြတိုက်မျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာ Simon Scott ဌာနကအစီအစဉ်မန်နေဂျာ Andrea Gidelman ကလည်းရခိုင်မှာဖြစ်သွားတဲ့ထိရက်တွေနဲ့ပတ်သက်ပြီးစစ်ဖက်မှာရောဒေါ်ဆန်းစုကြည်မှာပါတာဝန်ရှိတယ်လို့ကြားနာပွဲတွင်ပြောသွားပါတယ်
။ The military is the primary perpetrator of mass atrocities and should be pressed with all of our
ဆိုင်ကမှုတွေမှာပိုပြီးပါဝင်လာတဲ့တိုင်းပြည်တစ်ခိုင်အရသားတွေရဲ့ထောက်ကူမှုနဲ့ရိုဟင်ဂျာတွေအပေါ်မကြတိခင်ကကျူးလွန်တဲ့တပ်ဖြတ်မှုတွေမှာအဓိကလက်တွေကတော့မြန်မာစစ်တပ်ပါပဲ။ဒါပေမဲ့လက်ရှိအကြမ်းဖက်တပ်တွေကိုအချိန်လျှော့ချဖို့မြန်မာနိုင်ငံကလူနည်းစုတွေရဲ့ဘဝတွေနဲ့လွတ်လပ်မှုကိုစစ်ဖက်ရန်ကနေရောအာဆာလိုအဖွဲ့မျိုးတွေရဲ့ရန်ကနေပါအကာအကွယ်ပေးဖို့တကယ်တမ်းတာဝန်ရှိသူကတော့နိုင်ငံမှာတကယ်ကောင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့တာဝန်ပါပဲ
။ဒီကြမ်းနာပွဲကိုအမေရိကန်ပြည်တော်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတပ်အမတ်ကြီးတယောက်ခဲ့ပြီးမြန်မာတပ်အမတ်ကြီးတော့မတက်ရောက်ခဲ့ပါဘူး။ဒါကိုထောက်ပြပြောဆိုသွားပြီးကတော့ဒီမိုကရက်ပါတီကအောက်လွှတ်တော်အမတ်ဘရက်ရှာမန်ပါ
I'd also like to introduce the ambassador of Burma.But unfortunately, I can't because that ambassador is not.
မြန်မာတာမကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပဲ။တာမကြီးကဒီမှာရှိနေပါဘူး။တာမကြီးကဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
။ကျောင်းနာဝယ်အဆုံးသတ်ခံဒီမှာတော့ပွဲကိုအဓိကတာဝန်ယူကြီးချက်တဲ့ကော်မတီဥက္ကဋ္ဌတူဦးဖြစ်သူ Republican Honorable Doctor Ted Yu ကို ဒီဌာနဘွယ်ကနေဆက်ပြီးတင်ပြသွားမယ်လို့ဆောင်ရမယ်အချက်တွေကိုအခုလိုပြောသွားပါတယ်
Our recommendations that are going to come out of this meeting because of you guys are going to be for JDAC to be revoked
ညတို့ဒီဌာနဘွယ်မှာတင်ပြတာကနေထွက်လာမယ်ကျွန်တော်တို့ရဲ့အကြံပြချက်တွေကတော့ JDAC ကိုချက်ချင်းချက်သိမ်းဖို့မြန်မာနိုင်ငံကိုပေးဖို့တင်ပြထားတဲ့ဒေါ်လာ63သန်းအကူအညီကိုဆန့်ကန့်ထားဖို့ဒါကိုကော်မတီအဖွဲ့ဝင်တွေတော့မသိသေးပါဘူးအခုတော့ CP လို့ကျွန်တော်ထင်ပါတယ်ပြည်တော်ကုလသမဂ္ဂအနေနဲ့အခုချက်ချင်းအရေးယူဆောင်ရွက်ဖို့တောင်းဆိုဖို့ဖြစ်ပါတယ်
။ဒီကိစ္စတွေကအကျန်းဖက်အခြေအနေတွေဒုက္ခတွေအများပြားဖြစ်ပြနေရတာတွေလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတာတွေစသည်အားဖြင့်နိုင်ငံကမှအတူအယုံဆိုင်ကြိုးဆိုတာတွေရှိနေချိန်မှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံရေးကော်မတီမှာကြားနာပွဲလုပ်တာဖြစ်ပါတယ်ခင်ဗျာ။